ပင်လယ်နိုင်ငံအနောက်တောင်ကန်ယူတန်တာကူးမြို့မှာဓာတ်ထုတိုက်ခိုက်ခံရမှုကြောင့်အနည်းဆုံး2ဦးသေဆုံးပြီး6ဦးမကဒဏ်ရာရသွားတယ်လို့ပင်လယ်ရဲတပ်ဖွဲ့ကပြောပါတယ်။တဏှာရှိသူ2ဦးရဲ့ခြေထောက်ကိုရဲတပ်ဖွဲ့ကပြစ်ခတ်ဖမ်းဆီးလိုက်ပြီးနောက်တရားခံဖြစ်နိုင်သူ2ဦးကိုရှာဖွေနေဆဲဖြစ်တယ်လို့ဆိုပါတယ်။တဏှာရှိခံရသူဟာဘယ်သူပဲဝါဆိုတာကိုအာဏာပိုင်တွေကမပြောပေမဲ့နိုင်ငံသား2ဦးဖြစ်ဖွယ်ရှိတယ်လို့ယူဆရပါတယ်။ဒီတိုက်ခိုက်မှုဟာအကြမ်းဖက်ဝါဒနဲ့ဆက်နွယ်မှုရှိမရှိဆိုတာအထူးကြမပြောနိုင်သေးဘူးလို့ဖင်လန်အမျိုးသားထောက်လှမ်းရေးအဖွဲ့ဝင်မာကတ်စ်ကပြောပါတယ်။တိုက်ခိုက်မှုဖြစ်ပွားခဲ့တဲ့တာကူးမြို့လေကဥတိုရိုရင်မင်ကိုမတော်မလာကြဖို့အစိုးရကတားမြစ်ထားခဲ့ပေမဲ့နောက်နိုင်ယူပိုင်းအနည်းငယ်အကြာမှာတော့ပြန်လည်ဖွင့်လှစ်ပေးခဲ့ပါတယ်။ဒီတိုက်ခိုက်မှုကြောင့်ဟယ်လ်စင်ကီလေဆိပ်နဲ့မြစ်ထားဘူရာတွေမှာဒုံညုံရေးတိုးမြင့်ချလာပါတယ်။